မြန်မာနိုင်ငံမှာ COVID-19 အလင်းအမြန်ကူးစက်ပြန့်နှံ့နေတာမှာရခိုင်ကြီးသွားရာဇဝင်ရှိသူအများစု quarantine ဝင်ဖို့ပြက်ကွက်တာနဲ့ရုတ်တရက်များလာတဲ့ quarantine ဝင်မဲ့သူတွေကြောင့်ကာကွယ်ထိကျုပ်ရေးစိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ရခိုင်ကြီးသွားရာဇဝင်ရှိသူစီးရင်ထုတ်ပြန်ထားသူ 9,409 ဦးထဲက 90 ရာခိုင်နှုန်းကျော်လူပေါင်း 2,549 ယောက်ကဖုတ်ပြန်ဖြေဖို့ပြက်ကွက်ခဲ့တာကြောင့်အပြင်မှာကုသိုလ်လွတ်နေသူတွေတဲ့ COVID-19 ပိုးရှိနေရင်မိသားစုနဲ့ပတ်ဝန်းကျင်ကိုအလဲရကူကူဆက်သွားမှာကျန်းမာရေးဝန်ထမ်းတွေကစိုးရိမ်နေပါတယ်။ရခိုင်ခီးသွား 9,400 ကျော်တဲ့ကနေ့ကတည်းကအသွာလာကန့်သတ်တဲ့နေရာတွေကိုလာပေးနေသူက12ရာခိုင်နှုန်းဖြစ်တဲ့662ဦးသာရှိသေးရမို့အခုနောက်ပိုင်းရခိုင်ပြည်ပြန်8000ပတ်ဝန်းကျင်တည်ရှိလာချိန်မှာပူပေါင်းဆောင်ရွက်ပေးဖို့ကျန်းမာရေးအရာရှိတွေကတောင်းဆိုနေပါတယ်။ဒါပြင် quarantine scan တွေမှာပြည်သူပြည်ပနဲ့ရခိုင်ကရောက်လာသူတွေပါများလာတာကြောင့်ဒီ scan တွေမှာနေရာဝန်ဆန်းမှုလိုအပ်ချက်တွေရှိလာပြီးဒီ scan တွေကိုမြို့နယ်လိုက်ထောက်ပံ့ပေးဖို့ညွှန်ကြားထားတယ်လို့ပြောခဲ့ပါတယ်။ဒီ quarantine scan အခက်အခဲကြောင့်ရန်ကုန်မှာတချို့ကိုအိမ်မှာထားပို့ဆရာကနေဖို့တွေ့တွေ့ရှိလာနေသလိုမိသားစုနဲ့ပတ်ဝန်းကျင်ကြားကူးစက်ပြီးသားဖြစ်နေတယ်လို့လည်းဒီအတွေကနေတော့ခေါ်ရတဲ့အရေးပေါ်အဖွဲ့ဝင်တွေကလည်းပြောပါတယ်။ဈာမိုင်းနာကစားဝန်ကြီးဒေါက်တာမြင့်ထွေးကလည်းအခုနောက်ဆုံး quarantine အသွားလာကန့်သက်ထားတဲ့စခန်းပေါင်း 2,400 ကျော်ထဲမှာအသွားလာကန့်သက်ထားရသူပေါင်း 12,000 ကျော်ထိရှိလာနေပြီလို့မနေ့ကလုပ်တဲ့ COVID အစည်းအဝေးမှာပြောခဲ့ပါတယ်ခင်ဗျ။